ရုရှားသိမ်းယူထားတဲ့ယူကရိန်းနိုင်ငံဇပိုရီဇီယာနျူကလ িয়ার ဒါဗေးစက်ရုံကိစ္စဆွေးနွေးဖို့နိုင်ငံတကာအနုမျိုးအေဂျင်စီ IAEA ကြီးကရာဖဲဂရော့စီရုရှားနိုင်ငံမော်စကိုမြို့တော်ကိုရောက်ရှိနေပါပြီ။ရုရှားကိုယ်စားလှယ်အဖွဲ့နဲ့ဒီနေ့ဗိုလ်ထုနေမှာသူတွေ့ဆုံဆွေးနွေးမှာပါ။ဇပိုရီဇီယာဒေသမှာရုရှားလက်နက်ကြီးကြီးစံတွေခြောက်ယောက်ပောက်ကွဲလို့အမျိုးသားတဦးသေဆုံးပြီးအမျိုးသမီးတဦးဒဏ်ရာရသွားခဲ့တဲ့အကြောင်းယူကရိန်းအာဏာပိုင်တွေကသတင်းထုတ်ပြန်ပြီးသတင်းတစ်ပတ်ကြာမှာ IAEA အကြီးအကဲရဲ့ဒီခီးစဉ်ထပ်ပေါ်လာတာလည်းဖြစ်ပါတယ်။ကုလသမဂ္ဂနေမျိုးစောင့်ကြည့်ရေး IAEA အကြီးအကဲ Crossy ဟာပြီးခဲ့တဲ့ဗိုလ်ထုနေ့ကလည်း Zaporizhia Nuclear Derby ဆက်ရုံကိုတစ်ချိန်တွားရောက်ခဲ့သေးတယ်လို့ခုတစ်ချိန်ဟာ9လအတွင်းဒုတိယအချိန်လာရောက်တာလည်းဖြစ်ပါတယ်။နောက်အချိန်တွေဟာတိုးတက်မှုမရှိဘူးလို့သူကရုရှားမီဒီယာတွေကိုပြောခဲ့ပါတယ်။လွန်ခဲ့တဲ့တစ်နှစ်ယူကရိန်းကိုရုရှားချွတ်ချော်စစ်စတင်ပြီးမကြာခင်မှာပဲဇပိုရီဇီယာနျူကလ িয়ার ဆိုင်ကိုရုရှားတပ်ဖွဲ့တွေကသိမ်းယူခဲ့ပြီးယူကရိန်းဝန်ထမ်းတွေနဲ့ဆက်လက်လက်ပတ်နေကြတာပါခင်ဗျာ